လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့လွှဲချော်နေတယ်လို့တနင်္ဂနွေအပြည့်ရက်ဆက်ရေးစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်ပါတယ်NCA လက်မှတ်ထိုးထားတဲ့အဖွဲ့ရှိဖွဲ့ဟာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဆန်းစစ်ခဲ့ကြပြီးတဲ့နောက်အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းက NCA အပါအဝင်နိုင်ငံရေးမူပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ် VOA သတင်းထောက်နိုင်ကွန်အိမ်ကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့အစည်းအဝေးကိုဇွန်လ28ရက်နေ့ကနေဇူလိုင်လ2ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာပြုလုပ်ခဲ့တာပါလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ပြီးလက်ရှိအစိုးရပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NCA လမ်းကြောင်းနဲ့တွေ့ဖြစ်နေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့ပြောရေးဆိုခွင့်ရှိသူပူစင်ဂျုံကပြောပါတယ
်ဖြစ်နေသေးတဲ့နိုင်ငံရှိနေမှုအောက်မှာတွားနေတဲ့ကျွန်တော်တို့ရဲ့ညီလာခံဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မားချက်လာတဲ့ဒီနောက်ကျွန်တော်တို့ဒီအာမေချက်ရှိတဲ့ဟာတွေကျွန်တော်တွေ့ရပါတယ်။သူကြီးလကောင်းပဲကျွန်တော်တို့ဒီအမျိုးသားချင်းနိုင်ငံရှိနေကိုဆွေးနွေးပြီးမှကျွန်တော်တို့ဒီပြည်အောင်ရင်းချိုင်းနေရတာတော့ဖြစ်တယ်။နောက်တိုင်းသားတစ်စုံလုံးကျွန်တော်တို့ဒီအခွင့်အရေးလောက်ထားတဲ့အတွက်ချက်နိုင်ငံရှိနေမှုတွေလောက်ပြီးမှအမျိုးသားချင်းဘာပေါ်လေဒါဒီလက်ပြီးမှယူသွားမှဖြစ်တယ်မလို့ဒီကနေ့အမျိုးသားချင်းမလုံနိုင်သေးတဲ့ဖွဲ့စည်းတွေကတော့များရှိပါတယ်ဖွဲ့ရှိဖွဲ့မှာတော့မှအမျိုးသားချင်းနိုင်ငံချင်းစိတ်ရင်မလုံသေးနဲ့ကျွန်တော်တို့ဒီ UPC မှာဆက်ခံမယ်ချမယ်ဆိုတာကအစီအလာကြောင့်နဲ့ lunch ပေါ်နေတဲ့အနေဆံရှိတယ်လို့ကျွန်တော်သုံးသပ်ရပါတယ
်ဒါအပြင် NCA စာချုပ်မှာပါရှိတဲ့တရားဝင်နိုင်ငံရေးပါတီအလုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံတိုက်ခွင့်ရှိရမယ်ဆိုပေမဲ့လည်းအနိုင်ရပါတီတရားတရားခွင့်ရှိတဲ့အတွက်လမ်းကြောင်းနဲ့လွှဲနေတယ်လို့ကုစင်ဂျုံကဆက်ပြောပါတယ
်ဒီတော့ကျွန်တော်တို့နိုင်ငံရေးပါတီအလုံးဖတ်ပင်တင်ထားတဲ့နိုင်ငံရေးပါတီအလုံးပါဝင်ရမှာဖြစ်တယ်လို့ကျွန်တော်တို့အဲ့ဒီအနိုင်ရပါတီတွေနိုင်ငံရှင်းနေပေါ်ဒီမပေါင်းခန့်တဲ့အတွက်ဒါဟာလည်း NCA လမ်းကြောင်းနဲ့လေချော်တော့အချစ်ဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရပါတယ
် PBSC ရဲ့ထိပ်တီးခေါင်းဆောင်စည်းဝေးမှာ NCA ပါဝင်နိုင်ငံရေးမှုပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကော်မတီတရားကိုဖွဲ့စည်းထားတယ်လို့ပူစင်ဂျုံကဆိုပါတယ
်ကျွန်တော်တို့ဒီ NCA Council for Mission ရပြန်လည်သုံးသပ်တဲ့နေရာမှာတော်တော်လေးကိုကျွန်တော်တို့ဒီပြန်လည် review လုပ်ရမယ့်ကိစ္စတွေရှိပါတယ်ဒါကြောင့်ကျွန်တော်တစ်စုံလုံးကို review လုပ်ရအောင်ကျွန်တော်တို့မြင်းချိုင်လုံလောက်ရဲ့အဆင့်ချင်းကိုပြန်လည်သုံးသပ်ခြင်းနဲ့ပြန်လည်ပြုပြင်ခြင်းဆိုင်ရာအလုပ်အခွင့်အရေးကိုကျွန်တော်ဖွဲ့ပါတယ
်ဒီကော်မတီကိုငြင်းချမ်းရေးလုပ်ငန်းစဉ်အစစ်အစ်ကိုပြန်လည်သုံးသပ်ခြင်းနဲ့ပြန်လည်ပြုပြင်ပြောင်းလဲခြင်းတာဝန်ယူဆောင်ရွက်ရေးအလုပ်အဖွဲ့လို့အမည်ပေးထားပြီးဒီအဖွဲ့ကို UPDGC ဒုက္ခသဘသူစောကွယ်သူဝင်ဦးဆောင်ပြီးတော့ဖွဲ့ဝင်20ဦးနဲ့ဖွဲ့စည်းခဲ့တယ်လို့ဇူလိုင်လ20ရက်နေ့မှာစတင်ခေါင်းတယ်ပေါ်သွားမှာဖြစ်ပါတယ်ဒီကနေ့မှာလည်း PPSC ဖွဲ့ဝင်တွေရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုလှုပ်ဆောင်နေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ငန်းကော်မတီအစည်းအဝေးတွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်ညီလာခံကျင်းပခဲ့တဲ့အခင်းချင်းစိန်ခေါ်မှုတွေပါဝင်ငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးရဲ့အားနည်းချက်အားသာချက်တွေကိုပြန်လည်ဆွေးနွေးသုံးသပ်ခဲ့ကြပြီးအချက်18ချက်ကိုသဘောတူချမှတ်ခဲ့ကြတာပါ။ PPSC အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမ်းမြှားရေးကိုရှေ့ရှုပြီးတော့NCA ကောင်တဲ့ဖော်မှုလုပ်ငန်းစဉ်မှာတစ်စက်သွေးဆုံဆွေးနွေးရေးနီလန်းနဲ့ညှိနှိုင်းဆွေးနွေးဖြေရှာပြီးတိုင်းနာပြည်သူတွေလှူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုပြီးဇူလိုင်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ် PBSC အဖွဲ့ထဲမှာ NCA လက်မှတ်ရေးသူသားတဲ့ကရင်မျိုးသားစည်းရုံး KNU ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီ RCSSSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ရခိုင်ပြည်လူမျိုးရေးပါတီ ARB ကရင်မျိုးသားစည်းရုံးငြိမ်းချမ်းရေးကောင်စီ KNLAPCပို့မျိုးရလူမျိုးရေးဖွဲ့ချုပ် PNL လို့ချင်းမျိုးရတအုပ်စီရံရဲ့ဒီမိုကရေစီအကျိုးပြုကိရီးသမတော် DGP ဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့စုဖွဲ့ထားပါတယ်ခင်ဗျာ